မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဟာတနင်္ဂနွေနေ့ကစပြီးတနင်္ဂနွေကခီးစဉ်ဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိသွားပါပြီ။ဦးတောင်ထွန်းဟာတနင်္ဂနွေနေ့ညနေ9နာရီမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမမ္မုတ်အလီနဲ့အစိုးရအေဂီဟာပတ်မမာတွေ့ဆုံမှုစီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။အခုလိုတွေ့ဆုံခြင်းတွင်ရိုဟင်ဂျာပြည်ထောင်စုအပေါင်းဝင်နိုင်ငံခြားလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကအမည်မဖော်လို့တဲ့အရာရှိတူပြောကြားချက်ကိုကိုးကားပြီးဖော်ပြထားတာပါ။ဦးတောင်တွန်းဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေစဉ်တွင်ဝန်ကြီးချုပ်ရှိခါစီနာနဲ့ရောပြည်ထောင်စုဝန်ကြီးအစာဒူဇမန်ခန်ခမာတို့နဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီလိုတွေ့ဆုံရမှာဘင်္ဂလားဒေ့ရှ်နိုင်ငံမင်းဆက်မှာခိုလုံနေကြတဲ့ရွန်ကြဒုက္ခတွေကိုနိုင်ငံရင်းပြန်ပို့ရေးဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဆုတ်ပြချက်တွေကိုအလေးထားဆွေးနွေးဖို့ရှိတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။ရေရှိဖြည့်ဆင်းရမယ့်ရွန်ကြကိစ္စပါဝင်နေနိုင်ငံများရှိတဲ့တခြားပြဿနာရပ်တွေဖြည့်ဆင်းရမှာလည်းတိုးတက်မှုတွေဖြစ်ပေါ်ဖို့ဘင်္ဂလားဒေ့ရှ်အနာရီဘက်ကလိုလားတယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်မှာမနစ်ကအောက်တိုဘာ9ရက်နေ့ဆက်လုံခြုံရေးစခန်းအတိုက်ခိုက်ခံရတဲ့နောက်လုံခြုံရေးတပ်ဖွဲ့ရဲ့နေနေချင်းလေးကြောင့်ဒုက္ခတဲ့အများပြားဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတယ်လို့အရင်ကတည်းကထွက်ပြေးခုံလုံးမျိုးတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေကလည်းမွတ်စလင်အများစုနေထိုင်ရာမုံတော်မျိုးနဲ့ပင်ခုတရင်ဘက်တွေတက်မှာပဲအသက်ဖြတ်ခံရပျောက်ဆုံးသူရဲ့အတွက်တိုးလာနေတယ်လို့ဘင်္ဂလားဒေ့ရှ်ကမတော်ခင်ထုတ်ပြန်တဲ့လုံခြုံရေးအကြံပေးရဲ့အခြေအနေထုတ်ပြန်ချက်မှာဖော်ပြပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂဒုက္ခတဲ့များဆိုင်ရာမဟာမင်းကြီးဖလဘိုဂန်ဒီဟာမြန်မာနိုင်ငံကိုရောက်နေပြီးတနင်္ဂနွေနေ့မှာရခိုင်ကိုတွားရပါတယ်။အစိုးရအဖွဲ့ပြန်ကြားဆက်သွယ်ရေးဆိုင်ရာတာဝန်ခံတဦးကတော့မဟာမင်းကြီးကိုယ်စလဲဖို့ဝင်ဟာ၄၅ရက်ကြာရောက်လာတာဖြစ်ပြီးမောင်တော်စစ်တွေနဲ့မြေဥဖျံမျိုးကိုတော့ပြီးဒုက္ခတဲ့စခန်းတွေကိုကြည့်ရှုမှဖြစ်ပါတယ်